နေတဲ့ကူကစားနိုင်ပိုင်းအတွင်းမှာရုရှားကယူကရိန်းနိုင်ငံတလွားကိုရှာဟက်ပုံစံ drone ရေအတွက်90နဲ့စံချိန်တင်တိုက်ခိုက်လိုက်ပြီးပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်မယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောလိုက်ပါတယ်။ရုရှားဒဇတ်မြို့ဘဲဂိုရော့ကိုစနေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်တနင်္ဂနွေနေ့ထိကလေး9ယောက်အပါအဝင်လူ25ယောက်သေခဲ့ပြီးတရားကြောတန်ရရှိပြီးတဲ့နောက်နေ့တစ်ကူနေ့မှာစစ်ဆေးရုံကိုတွားရောက်ဆင်အတွင်းသမ္မတပူတင်ကအခုလိုကြေညာခဲ့တာပါ။ဒီတိုက်ခိုက်မှုကိုအကြမ်းဖက်လို့ရဖြစ်ပူတင်ကပြောဆိုလိုက်ပြီးယူကရိန်းကိုလည်းအပြစ်တင်လိုက်ပါတယ်။ရုရှားရဲ့ drone တွေကိုပစ်ချခဲ့တာကြောင့်အပျက်စီးအစနာတွေကယူကရိန်းတောင်ပိုင်းအိုဒက်ဆာမြို့လူနေအဆောက်အဦးကိုထိမှန်ခဲ့တာကြောင့်လူ9ယောက်ဒဏ်ရခဲ့ပြီးအသက်15နှစ်အရွယ်ကလေးတစ်ယောက်သေဆုံးခဲ့တယ်လို့အဲ့ဒီဒေသစစ်တပ်ကြီးကဩလိခီဘာကပြောပါတယ်။ယူကရိန်းရဲ့ခါဇန်ခါကီဖ်နဲ့ဆူမီဒေသတွေမှာလည်းရုရှားက drone နဲ့လက်နက်ကြီးတိုက်ခိုက်မှုတွေကြောင့်အသက်83နှစ်အရွယ်မျိုးသမီးတူပါဝင်လူ3ယောက်သေဆုံးခဲ့ပါတယ်။